ဒီမိုကရေစီစနစ်ခိုင်မာအားကောင်းအောင်ကြိုးပမ်းနေတဲ့အရက်သားအစိုးရလက်ထက်မှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားရင်ဆိုင်နေရပါတယ်။တရားဆွဲဆိုမှုတွေဟာလွတ်လပ်စွာစန္ဒဖော်ထုတ်မှုတွေကိုကန့်သတ်တဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိလာနေပါတယ်။တရားဆွဲဆိုထောင်ချခံထားရတဲ့လှုပ်ရှားသူတွေကိုဒီသတင်းပတ်ထဲမှာပဲထပ်ပြီးတော့တရားဆွဲတာအပိသက်အမိန့်ချဖို့တွေရှိနေတဲ့အပေါ်အခုလိုဝေဖန်ထောက်ပြနေကြတယ်ဆိုတာကိုတော့မဆုမောငါစုစည်းတင်ပြပေးထားပါတယ်ရှင်။
ပြည်ရင်းစစ်ရစရေးဆစ်ဆောင်ဒုက္ခတဲ့ရေဆန္ဒပြတဲ့ငင်းငယ်ရေးတောင်းဆိုတဲ့သူတွေနောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့တကြံတန်ချက်ထိုးသူကျောင်းသူကျောင်းသားတွေနဲ့ကချင်စစ်ရှင်းနှစ်ပြည့်နောက် 7 July နှစ်ပတ်လည်အခမ်းအနားစတဲ့နိုင်ငံရေးငင်းငယ်ရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့သူတွေကိုတက်မတော်ရဲလုံကြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာဖြစ်ပါတယ်။တချို့ကတော့ဒီသတင်းပတ်ထဲမှာပဲတရားထပ်ပြီးတော့စွဲဆိုတာအပိသက်အမိန့်ချဖို့တွေရှိနေပါတယ်။7 July အောင်မွေးဝယ်နေ့ခန္ဓာတော်ကနှစ်စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့ဒီနေ့မှာတော့ကျောင်းသားသမဂ္ဂအဆောက်အဦဟောင်းကိုတွားရောက်အလေးပြုခဲ့ကြတဲ့ကျောင်းသားတွေကိုကမာရွတ်ရဲစခန်းနဲ့လှိုင်းရဲစခန်းတာဝန်ရှိသူတွေကတရားစွဲဆိုခဲ့တာပါ။လာမယ့်ဩဂုတ်လ28ရက်နေ့မှာတော့ကမာရွတ်တရားရုံးကအပိသက်အမိန့်ချမှာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများသမဂ္ဂဘာကသာနဲ့အိုးဝီစာသင်ကျောင်းတာဝန်ငယ်ကိုမင်းသွေးသိက်ကပြောပြပါတယ်
။ကျွန်တော်တော့ဆုံးအချိန်ကတော့အပြန်လန်လဲအားလုံးဖြစ်ပြီးသွားပြီဆိုတရားသူကြီးကကျွန်တော်လာမယ့်28ရက်နေ့နေ့လယ်2နာရီကိုအမိန့်ချမယ်လို့ပြောပါတယ်အမိန့်ချတာကတော့ဘယ်လိုပုံစံချမလဲတော့မသိဘူးဒါပေမဲ့ကျွန်တော်အမှုစရင်ဆိုင်ကလေးကကျွန်တော်ရှိနေမှာပဲကိုဘောက်ကိုဆောက်လဲဖို့ဆိုတာရဲ့နောက်ပြီးတော့တကယ်၍အမိန့်ချခဲ့လို့ရှိရင်တော့ငွေတန်သုံးဖို့ထောင်တယ်ထောင်တယ်ကိုပဲယူဖို့ဆိုပြီးတော့ကျွန်တော်ဒီအဲဆုံးမစရာနဲ့ကျွန်တော်လိုက်လာတာပါပေါ့လေကျွန်တော်ဒီပုံမှန်19နဲ့နောက်ဒီမြေစုစီပုံမှန်တွေရဲ့ဥပဒေကြောင့်ရလဲတရားစွဲတာမမှန်ကန်တယ်လို့ဒီမိုကရေစီစနစ်ကိုတွားနေတဲ့ပြင်မှာဒီဒီမိုကရေစီရဲ့စံချိန်စံညွှန်းတွေဒိဗ္ဗတမချက်တွေစန့်ကျင်နေတဲ့ပုံမှန်တွေလည်းဒီလိုဆိုင်ရစရရဟောပါနေတဲ့ကိစ္စပါပဲ
လက်ရှိထောင်ထဲမှာအကျဉ်းချခံထားရတဲ့ဒေါင်းတို့မျိုးဆက်ကကျောင်းသားတွေကိုလည်းနောက်ထပ်ထပ်ပြီးအမှုထပ်တိုးတရားဆွဲဆိုမှုတွေရှိပါတယ်ဒီလိုအခြေအနေကတော့အရက်သားဆွေရလက်ထက်တိုင်းပြည်မှာနိုင်ငံသားအခွင့်အရေးနဲ့အညီလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့ထိပါခံလာရတဲ့အနေအထားဖြစ်နေတယ်လို့ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရပ်ဖို့နဲ့စစ်ဆောင်ပြည်သူတွေရဲ့အရေးငြင်းငြင်းစွာတိုးဖော်တင်ဆက်ခဲ့တဲ့အပေါ်တရားဆွဲဆိုခံထားရသူဖြစ်တဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကလည်းအခုလိုသုံးသပ်ပါတယ
်ရစ်ဆက်နေကြပဲကျွန်တော်တက်တယ်ရစ်ဆေးရနောက်ဆုံးပြီးသွားပြီပေါ့နော်အခုလာမယ့်26ရက်နေ့ပြောရအောင်ဆက်လက်ပြီးနေပြီးတော့တရားရည်ကြီးကနေဒီလိုရှင်းတာမျိုးပေါ့တရားရရဲ့ဒီဖြစ်အပ်ပေးမှုကြောင့်တရားစီစဉ်မှုမဟုတ်ပေမဲ့ဥပဒေနဲ့တရားစဲရဲဟာနဲ့ချင်းထောက်တာမျိုးဒီမျိုးကတော့ကျမတို့ကအခုလိုဆေးကတော့ဒါတရားရည်တက်ပါတယ်ကျမတို့အကူနေတယ်ပေါ့နော်တရားစီရင်ကြလည်းကျမတို့ဘက်ကနေနိုင်ငံတဲ့တရားရတဲ့တရားစီဖြစ်နိုင်ဖို့ဆိုတော့ကျမတို့ကမျိုးလင့်တယ်ဗီဒီယိုချုပ်အားလုံးနဲ့ဒါကိုလည်းမျိုးလင့်တယ်လို့လည်းမြင်တယ်ပေါ့နော်ဟုတ
်နိုင်ငံသားခွင့်ရတွေကိုချိုးဖောက်နေတဲ့တရားဆွဲဆိုထောင်ချမှုတွေပေါ်မှာတရားခွင့်တွေအထိတွားရောက်လေ့လာကြဖို့ရှိတယ်လို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသူတည်သနာမန်နေဂျာကိုရဲဝေဖြစ်အောင်ကအခုလိုပြောပါတယ
်သူကဒီအာနာရှိတဲ့လူတွေအာနာပိုင်တွေကနေပြီးတော့ဒီလိုလည်းဆက်ဖို့ပတ်စုံခွင့်ကိုသူတို့တွေကဒီ UI ချက်ရှိရှိပြီးရခါမှာသူတို့တွေကဒီဒီဇိုင်းမမနဲ့ကိုလှုပ်လာတွေ့ရပေါ့နော်အခုကသူတို့ကဒီကျွန်တော်တို့ចောင်းသားလူငယ်တွေပြီးတဲ့အခါမှာလှုပ်ခွင့်တက်ကြလှုပ်ရှားသူတွေဆိုတာကဒီလှုပ်ခွင့်ကိုချိုးပေါက်ခံရပြီဆိုလို့ရှင်ပြောမှာပဲဆိုမှာပဲဟိုတိုက်ပွဲရဖြစ်နေလို့ရှင်လည်းငင်းကြဲရအောင်လို့ပြောကြဆိုကြမှာပဲအဲ့ဒီခါမှာဒီမဟုတ်တဲ့လူမမနဲ့လူလှုပ်ခွင့်ချိုးပေါက်တဲ့လူမမျိုးအောင်ပြောမယ်ပေါ့နော်ဒါပေမဲ့ပြဿနာကဒီလက်ရှိဒီဟိုစစ်တပ်ရောပြီးတဲ့အခါမှာဒီလက်ရှိဒီအာဏာရဟိုပါတီရောပြီးရခါမှာပေါ့နော်ဒီအစိုးရအဖွဲ့တစ်စိတ်တစ်ပိုင်းကနေပြီးတော့လူခွင့်ချုပ်ဖောက်မှုရှိနေဒီကျွန်တော်တို့ဒီလူခွင့်တက်ကြလို့ရှာတူပြီးတောင်းသားလူငယ်တွေကိုပြောခွင့်ဆိုခွင့်မရအောင်လို့တို့တွေကအဲ့လိုမျိုးဖမ်းပြီးထားတာကိုတို့တွေနဲ့ဟိုတိုက်နှက်တက်လာတဲ့သဘောမှာရှိနေလို့မြင်ပါတယ
်ဒါအပြင်စီအပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးမတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေသလိုအကျဉ်းထောင်တွေထဲမှာလည်းနိုင်ငံရေးကျဉ်းသားတွေဆက်ရှိနေသေးတဲ့အနေအထားပေါ်မှာစွန့်မကင်းဖြစ်ကြောင်းအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်